မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လာဖို့အတွက်မြန်မာစစ်ကောင်စီကိုဘယ်လိုထပ်ပြီးဖိအားပေးနိုင်မလဲဆိုတာတွေအမေရိကန်ပြည်ထောင်စုအနေနဲ့စမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။မလေးရှားနိုင်ငံရောက်စဉ်မလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါ။ဒီအကြောင်းကိုသားမြုံကပြောပြပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆယ်လကြာတဲ့အချိန်မှာအစုပြုံလိုက်ဖမ်းဆီးမှုတွေဆလားပြသူတွေကိုအကြမ်းဖက်မှုတွေနဲ့အခြေအနေတွေကပိုပြီးဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်လည်းရှိပါတယ်။နောက်ထပ်ဘယ်လိုမျိုးအရေးယူဆောင်နိုင်မလဲ၊ဘယ်လိုခြေလှမ်းတွေနဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မလဲဆိုတာတွေကိုစမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာဆီယံသုံးနိုင်ငံခီးစဉ်ဖြစ်တဲ့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာမလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပူးတွဲတင်းလာရှင်းလင်းပွဲအတွက်မှခုလိုပြောဆိုသွားတာဖြစ်ပါတယ်
။ I think it's going to be very important in the weeks and months ahead to look at what
ဘလို့နောက်ထပ်လုပ်တဲ့အရေးနိုင်မလဲဆိုတာတွေဟာရှိလာမဲ့သတင်းပတ်တွေရှိလာမဲ့လတွေမှာအရေးကြီးလာမယ်ထင်ပါတယ်။အကျဉ်းသားတွေလွတ်ဖို့အကြမ်းဖက်မှုတွေရပ်ဖို့လူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ဖို့စတာတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့စစ်တပ်ကိုတနိုင်ငံချင်းအရာရောစုပြီးတော့ပါအရေးယူဖိအားပေးကြရမှာပ
ါမြန်မာနိုင်ငံတွင်နိုင်ငံပိုင်ရင်းနှီးတဲ့သဘောတန့်ွေလုပ်ငန်းပိုင်းကိုအရေးယူတန်ခတ်ဖို့ရရှိလာလို့ဗလင်းတော့တီကမိများချက်ကတော့သူကတည်းကဖြည့်ဆည်းခဲ့ခြင်းရှိပါဘူးအမေရိကန်ပြည်အောင်စုအနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုတူးချင်းပြစ်မှတ်ထားတန်ခတ်အရေးယူမှုတွေထုတ်ထားလို့ပေါ်ပြီးတော့ပြင်းထန်အသေးစိတ်ကြတဲ့အရေးယူမှုတွေအတွက်ဘာမာအက်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုလည်းစွတ်တော်မှာတင်ပြထားရှိပါတယ်။လူခွင့်ဆိုရှားသူတွေဘက်ကတော့ရင်းနှီးတဲ့ဓာတ်ငွေလုပ်ငန်းအပါအဝင်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပါအရေးယူဖို့တောင်းဆိုထားကြတာပါ။အမေရိကန်ပြည်အောင်စုအနေနဲ့တနင်္ဂနွေနေ့ကမြန်မာစစ်တပ်ကိုဖိအားပေးအရေးယူလာပြီးရှိနေတယ်လို့တစ်ဖက်မှာကုလသမဂ္ဂအပါအဝင်နိုင်ငံစုံနဲ့တွဲပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးလာပြီးလည်းရှိပါတယ်။မြန်မာနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံထားပြီးတော့ဒီတိုင်းမြန်မာနိုင်ငံကဆောင်ရွက်ဖို့ကိုလည်းတွန်းအားပေးနေတာပါ။အာဆီယံအနေနဲ့လည်းမြန်မာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုစမ်းစစ်ကြားလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆာဖူဒင်အဗ်ဒူလာကဗင်းလာရှင်းလင်းပွဲအတွင်းပြောဆိုခဲ့တယ်လို့ EP ကရေးပါတယ်။အာဆီယံအခြေခံမူဝါဒမှာနိုင်ငံအချင်းချင်းကြားဝင်ရောက်ဆက်ဖက်မှုတွေမလို့ရဆိုတာရှိပေမဲ့လည်းအခုမြန်မာနိုင်ငံအရေးကိစ္စမှာတော့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနိုင်ငံတို့ဘက်ကအတော်လေးတက်တူစွာရှိနေတာပါ။မြန်မာနိုင်ငံတွင်2019ခုနှစ်ကဖြစ်ခဲ့တဲ့ရင်ဂျာရီပေါ်ကြမ်းဖက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်စစ်ရကနေပြီးတော့တတ်မှတ်ဖို့အမေရိကန်စစ်တော်မှတချို့ကတောင်းဆိုနေတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့အခုသတင်းစာရှင်းလင်းပွဲမှာမြင်းမြန်းတော့ဒါကိုအမေရိကန်စစ်ရအနေနဲ့အရင်းနဲ့ထားပြီးစဉ်းစားနေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကဖြေပါတယ်
။ The long and short of it is we have to look at what additional steps, measures could be taken try to move things in a better direction.
မနက်ကောင်ဘာပဲအရေးယူဆောင်ရွက်နိုင်မလဲဆိုတာနဲ့လူမျိုးတော်တပ်ဖြတ်မှုတွေဖြစ်ခဲ့မဖြစ်ခဲ့ဟုတ်မဟုတ်ဆိုတာတွေကိုဆုံးဖြတ်နိုင်မှုအတွေ့စသဖြင့်ဆောင်ရွက်တာတွေကိုတက်တက်ကြွကြွဆက်လုပ်နေပါတယ်
။အာဆီယံနဲ့အမေရိကန်ပြောင်စုကြားထိပ်သီးစနစ်ဝဲလုပ်ဖို့တမတ်ဂျိုးဘိုင်ဒန်ကဖိကြားထားတယ်လို့လည်းသိရပါတယ်။ဒါနဲ့ပတ်သက်လို့လာမယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများဆက်စနစ်ဝဲမှာဆွေးနွေးဖို့ရှိတယ်လို့ပဲမြန်မာနိုင်ငံကိစ္စဟာလည်းအာဆီယံစနစ်ဝဲမှာသူနည်းမဲ့အကြောင်းအရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းမလေးရှားနိုင်ငံကပြောပါတယ်
။ invitation I'm sure ASEAN leaders would like to
သမ္မတဘိုင်ဒန်ရဲ့ဖိတ်ခေါ်ချက်ကိုကျေးဇူးတင်ပါတယ်။အရှိတောင်အရှေ့နိုင်ငံများအပြင်အာဆီယံခေါင်းဆောင်တွေပါဝင်ကြမယ်ဆိုတာသိကြပါတယ်။ဇန်နဝါရီ19ရက်နေ့ကမ္ဘောဒီးယားမှာလုပ်မယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာလည်းသိကြပေါ့ဆွေးနွေးမှာပါ။ဒီတတိယဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေနဲ့ရည်တိကြပြီးတော့အသေးစိတ်သိရဖို့စောင့်နေတော့မှာ။ဒါပေမဲ့အတွင်းမှုပြောရဆိုရင်တော့မြန်မာနိုင်ငံကိစ္စ၊ကျပ်ပေးလုံပြည်လည်နယ်လန်ထီးကိစ္စ၊ကုန်သွေးကိစ္စနဲ့အာဆီယံနဲ့အမေရိကန်ကြားပြည်သူချင်းချင်းဆက်ဆံရေးကိစ္စတွေကတော့ဆွေးနွေးပွဲမှာပါလာနိုင်ပွဲရှိပါတယ်
။ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရောအာဆီယံနဲ့အခြားနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေမှာပါအာဆီယံဘက်ကမြန်မာစစ်ကောင်စီအခြေခံကိုမဖိပဲချမှတ်ထားခဲ့ပါတယ်။ဒီကိစ္စအပေါ်မှာလည်းလက်ရှိအာဆီယံအစိုးရဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကလူလာပုံမရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိစ္စဖြစ်တာမို့လို့ဝင်ရောက်ဆက်ဖက်တယ်လို့မြင်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုအာဆီယံသုံးနိုင်ငံခီးစဉ်အတွက်မှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးတော့မလေးရှားနိုင်ငံကိုအခုရောက်နေတာပါ။ဒါပြီးတော့မြန်မာအင်းဒီချင်းထိုင်းနိုင်ငံကိုတွားဖို့ရှိပါတယ်။အင်ဒိုနီးရှားနိုင်ငံရောက်စင်ပါလေမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာရေးအတွက်မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။